တရားပြည်နယ်လွန်ကော်မြို့တော်ဥခုရက်ကွက်မှာဒီကနေ့မနေ့အစောပိုင်းကတိုက်ပွဲထပ်မံဖြစ်ပွားခဲ့ပါတယ်။ကြားပြည်နယ်တွင်တိုက်ပွဲတွေမှာစစ်ကောင်စီကလေရင်နဲ့ပါဘုံကျဲတိုက်ခတ်နေတာကြောင့်စစ်ပြေဒုက္ခတွေဟာစစ်ဆောင်စခန်းတွေမှာမနေရဲပဲတောတောင်တွေကလမ်းကိုယ်တွေမှာခိုးအောင်နေကြရပါတယ်။ပြီးခဲ့တဲ့ရက်ပိုင်းကလည်းဖရူဆိုးမြို့နယ်အတွင်းယာယီစစ်ဆောင်စခန်းတစ်ခုမှာစစ်ကောင်စီကဘုံကျဲလို့လူသေဆုံးထိခိုက်မှုရှိခဲ့ပါတယ်။ဒီအကြောင်းရန်ကုန်ကပြပို့တဲ့သတင်းကိုတော့အလိမ္မာကပြောပြပေးမှာပါခင်ဗျာ။
KNE Democratic တအူ KDF GZ 21 Lyco JPDF မျိုးပြပြောက်ကြားပူးပေါင်းအဖွဲ့တွေဝင်ရောက်တိုက်ခိုက်ခဲ့ပြီးတိုက်ပွဲပြင်းထန်ခဲ့တယ်လို့ KNE Democratic တအူ KDF ပြန်ကြားရေးတာဝန်ခံကိုလင်းလင်းက VOA ကိုပြောပါတယ်
ဒုက္ခမှာကတိုက်ပွဲသာတော်တော်လေးပြင်းထန်ခဲ့တယ်သူတို့မျိုးပြပြောက်ကြားဆိုမှလည်းတိုက်ပွဲကြာရှင်ရတော့တမန်တော့ကြာခဲ့တော့သူတို့ဖက်ကနေဆိုလက်နက်ကြီးအစမ်းတန်းပိုင်းနဲ့ပြစ်လာလို့ကျွန်တော်တို့ကလည်းကြာဆုံးလို့ချိန်မှာဒီတော့ပီပီတူရဲ့လူတွေအိမ်တလုံးကိုလက်နက်ကြီးကြာလို့ပြစ်စီဆုံးဆုံးမှုတစ်ခုတော့ရှိတယ်ကသူတို့ကဖိဆန်းလို့မရှိဘူးကတခြားနေရာတွေမှာကျွန်တော်တို့ဒီဖက်မှာရွာတန်းရှိမှာဖြစ်တယ်တန်ကန်းမှာဖြစ်တယ်မိုင်းလုံးတစ်လျှောက်မှာတော့ဒီလက်နက်ကြီးလက်နက်ငယ်တန်နေရတော့စပိုက်ဆိုလို့နေ့တိုင်းဆိုလို့ကြားနေရတယ်ကြောက်မနေ့အစောပိုင်းလေးရနေပါတော့
တိုက်ပွဲအတွင်းမှာစစ်ကောင်စီတပ်ဖွဲ့တွေ15ဦးသေဆုံးအများအပြားထိခိုက်ဒဏ်ရာရခဲ့တယ်လို့ပြောဆိုပေမဲ့ VOA ကအတည်ပြုလို့မရသေးပါဘူး။လိုက်ကော်မျိုးပေါ်ရောက်ွက်ဖြစ်တဲ့မိုင်းလုံးရောက်ွက်၊ရွာတန်ရှည်ရောက်ွက်၊ပုဂံရောက်ွက်တွေမှာလည်းနေတိုင်းလိုလိုတိုက်ပွဲဖြစ်နေတယ်လို့သိရပါဗျ။တိုက်ပွဲတွေအတွင်းမှာစစ်ကောင်စီကလေရင်နဲ့ဘုံကျဲတိုက်ခိုက်ခဲ့တာကြောင့်လိုက်ကော်ဒေသခံတွေတမျိုးလုံးနှီးပါမျိုးကိုစွန့်ကားထွက်ပြေးနေကြရပါဗျ။ပြီးခဲ့တဲ့ January 18ရက်နေ့မှာလဲဖရူဆိုမြို့နယ်ရီခီဘူးကျေးရွာကယာယီစစ်ဆောင်စခန်းတစ်ခုကိုစစ်လေရင်နဲ့ဘုံကျဲလို့ကလေးတငယ်နှစ်ဦးအပါအဝင်3ဦးသေဆုံးခဲ့တယ်လို့ဖရူဆိုမြို့နယ်အနောက်ခြမ်းစစ်ပင်းဆောင်ကူညီဆောက်ရှောက်ရေးကော်မတီကဆိုပါတယ်ပြီးခဲ့တဲ့သတင်းပတ်တုန်းကတော့လွိုက်ကော်မြို့စုံရောက်ွက်တစ်ခုမှာစူဝေးနေကြတဲ့လက်နက်ကိုင်အဖွဲ့တွေကိုလေဆောင်ကနေပြစ်ခတ်တိုက်ခတ်ခဲ့တယ်လို့စစ်ကောင်စီပြောခွင့်ရသူဗိုလ်ချုပ်စောမင်းထွန်းကပြောခဲ့ပေမဲ့အခြားဒေသတိုက်ပွဲတွေနဲ့ပတ်သက်လို့လေဆောင်သုံးမသုံးကိုတော့အတိအကျမပြောသွားပါဘူး။လေဆောင်သုံးပုံကျတိုက်ခတ်မှုတွေကြောင့်စစ်ပေးဒုက္ခတွေဟာကြောက်လန့်ကူတွေနဲ့ခိုးအောင်နေကြရတယ်လို့ပြောပါတယ်
။ဒီကတော့သူတို့ကြောက်တာဟိုလေဆောင်အမေရေပေါ့နော်လေရေဒီနေ့ဘုံမှကျဲမောက်သူတို့ကြောက်ပြီးတော့မှဂူထဲမှာတော့တွန်းနေအဓိကတော့ညပိုင်းပေါ်တော့ညပိုင်းလုံးလုံးချုံချုံနေရဖို့ဆိုသူတို့ဂူထဲမှာပဲတော့အိတ်ကြတာညာလည်းနေကမှနေတော့ကအချိန်ကတည်းကသူတို့အခုတကယ်အပြင်မှာဟိုဖြစ်တလို့ဆိုနေရတဲ့ပုံစံမျိုးခါကျတော့သူတို့ကခဲခဲတော့အများကြီးမှာပဲ
လေးဆောင်တဲ့ပုံစံခံရလို့ရီခီဘူးယာယီစခန်းမှာမနေရဲပဲတောတောင်ဘက်ပြောင်းရွှေ့လာရတယ်လို့စစ်ပေးဆောင်တို့ကပြောပါရယ်အခုဆိုရင်လာနေကြီးစစ်ပေးဆောင်နေရပြီးတနေရပြီးတနေရပြောင်းရွှေ့ပုံခုနေရတယ်လို့လည်းဆိုပါရယ
်ဖြစ်သွားတဲ့နေရာမှာကျမတို့မနေရဲတော့လို့တောထဲမှာတခုနေရတယ်အခုကတောထဲရောက်နေတယ်ဒီမင်းသားကလေးရရှိတော့အဲ့ဒီဒေးလာပြီးတော့ဖြစ်မှာဆိုလို့အဲ့ဒီဟာနဲ့လည်းထပ်ပြေးတာအခုကတနေရပြည်နေရပုံခုနေရတယ်အခုကကလေးလည်း9လ6လလောက်ရောက်နေပြီစီပီလွာဆိုတဲ့ဆန်နီအရောက်ကျမတို့နေနေရတကယ်ဟောစီပီနေနေရမှာရောက်နေတော့စားခက်ခဲတယ်စားပါတော့စီပီလေပြောရင်သူကတလတ်တော့ပဲခိုင်ခံနိုင်မှာလူချင်းရှိတော့ငါပြနိုင်ရောဘာလို့ဒီကျမတို့နေနေရကအကွက်မြဝင်ညက်စားလို့ပဲစားနေကြတယ်လေ
ဒီမော့ဆိုမြို့နယ်အနောက်ဖက်ချမ်းနမ်းမယ်ခုံမြို့ကစစ်ဆောင်စခန်းကို January 16ရက်ဖရူဆိုမြို့နယ်အနောက်ဖက်ရီခီဘူးကျေးရွာကစစ်ဆောင်စခန်းကို January 18ရက်နေ့တွေကစစ်ကောင်စီကတိုက်လေရင်နဲ့ပုံကျဲတိုက်ခိုက်ခဲ့တယ်လို့ KNN ပြည်နယ်အတိုင်ပင်ခံကောင်စီကထုတ်ပြန်ထားပါတယ်တိုက်ခိုက်မှုကြောင့်အပြစ်မဲ့ပရဟိတဆေးဝန်ထမ်း3ဦးနဲ့စစ်ဆောင်ပြည်သူ4ဦးဘုံးဆန်ကြောင့်အသက်ဆုံးရှုံးခဲ့ရတယ်လို့ဖော်ပြထားပါတယ်စစ်ဆောင်4ဦးထဲမှာအသက်မပြည့်သေးတဲ့ကလေးငယ်2ဦးပါဝင်တယ်လို့သိရပါတယ်ရှင်